လူသမဂ္ဂရွေးမှုချုပ်အန်တိုနီယိုဂူဒရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြွန်ကင်မ်တို့ဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာရဲ့လူဝတ်ချက်တွေကိုဆန်းစစ်ဖို့အတွက်ဇူလိုင်လတရက်ဒီနေ့လနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မယ်လို့ကုလသမဂ္ဂကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားတဲ့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုမြန်မာအစိုးရကတော့အတိအမှတ်ပြုသုံးစွဲတာမရှိပါဘူး။ဒီအနေအထားခီးစဉ်ဟာ2019ခုနှစ်အတွင်းအများဆုံးထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စာနာကူညီမှုနဲ့နိုင်ငံတကာတိုင်းဝန်ကဘူးဘီလှုပ်ဆောင်မှုလိုအပ်တာကိုအထူးဖော်ပြမှာဖြစ်တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စတာဂူဒရက်စ်နဲ့မစ္စတာကင်မ်တို့ဟာဒုက္ခသည်တွေအတွက်ကာလလတ်အစီအစဉ်နဲ့ပြည်ပြည့်စုံတဲ့အဖြေတွေရဖို့အတွက်လိုအပ်ချက်တွေကိုဘင်္ဂလားဒေ့ရှ်နဲ့နောက်ထပ်ဆွေးနွေးရေးအခြေခံအချက်တွေချမှတ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ရင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာဒကာမျိုးတော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့တခြားထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပါမယ်။တနင်္လာနေ့မှာတော့ကောက်ဆက်ဘဇားကဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေအကူအညီပေးလှုပ်သားတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။